ပါကစ္စတန်ဝန်ကြီးချုပ်အမ်ရန်ခန်ပေါ်အယုံကြည်မရှိအဆိုကိုစနေနေ့ကပါကစ္စတန်အောက်လွှတ်တော်ဖြစ်တဲ့အမျိုးသားလွှတ်တော်ကမဲခွဲအတည်ပြုလိုက်တာကြောင့်သူဟာလေးနှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ယာရုကနေဖယ်ရှားပေးရတော့မှာဖြစ်ပါတယ်ဝန်ကြီးချုပ်ခန်းရဲ့အစိုးရအဖွဲ့အောက်လွှတ်တော်ဥက္ကဋ္ဌအဆက်ကေဆာကသူနှောက်ထွက်ကြောင်းမမျှော်လင့်နဲ့ကြေညာလိုက်ပြီးအတိုက်ခံဘက်ကဝမ်ရဲ့လွှတ်တော်အမတ်အယက်စတစ်ကိုလွှတ်တော်အမတ်342ဦးပါအောက်လွှတ်တော်အထူးအစည်းအဝေးကိုကြီးကြပ်ဖို့အတွက်လွှဲပြောင်းပေးခဲ့တာပါဒေသဆန္ဒရှင်ညဒကောင်ရံကစတင်ခဲ့တဲ့မဲခွဲမှုနောက်ပိုင်းလွှတ်တော်မှ183ရက်ထောက်ခံမှုရခဲ့တဲ့အတွက်အတိုက်ခံတွေရဲ့အယုံကြည်မှုရှိအဆိုဟာမဲအများစုနဲ့အနိုင်ရကြောင်းစတိတ်ကကြေညာခဲ့တာဖြစ်ပါတယ်အောက်လွှတ်တော်ဥက္ကဋ္ဌအဆက်ကိစ္စကတော့ပြပပယောဂနဲ့ဝန်ကြီးချုပ်ကိုဖြုတ်ချရမှာသူပါဝင်ပတ်သက်မှုမလုပ်နိုင်ဘူးဆိုပြီးနှုတ်ထွက်ခဲ့တာပါဝန်ကြီးချုပ်ခန်းရဲ့ PTI ပါတီကလွှတ်တော်အမတ်အားလုံးလူလူကလည်းမဲမခွဲခင်ကရောမဲခွဲနေစင်မှာပါလွှတ်တော်ကနေထွက်ခွာသွားကြတာဖြစ်ပါတယ်အခုဥပဒေပြုလွှတ်တော်ကနေဝန်ကြီးချုပ်နဲ့အစိုးရအသစ်ကိုရွေးချယ်ရတော့မှာဖြစ်ပါတယ်အတိုက်ခံတွေကတော့ဝန်ကြီးချုပ်ယာရုအတွက် PMLN ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်နဝတ်ခေါင်းဆောင်ရှီဘတ်ရှရက်ကိုအမည်စင်းတန်တွန်းထားတယ်လို့ပြောပါတယ်